မေလကောင်လောက်ကမုံတိုင်းကြောင့်ပျက်စီးခဲ့ရတဲ့ဂါဇာကအမေရိကန်တိဆောက်နေတဲ့စိတ်ကန်းကနေရေလန်းကလာတဲ့အထောက်အကူပစ္စည်းတွေပြန်ပြီးတင်ပို့နိုင်အောင်ယာယီစိတ်ကန်းကိုအသုံးပြုဖို့အတွက်လှုပ်ပေးထားပြီလို့အမေရိကန်စစ်တပ်ကပြောပါတယ်။လာမယ့်ရက်ပိုင်းအတွင်းမှာပဲစားတောက်ကုန်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေဂါဇာထဲကိုစပြီးတင်ပို့ပေးနိုင်တော့မှာဖြစ်ကြောင်းအမေရိကန်လေဗန်တန်စစ်ဌာနချုပ်စန်ကောင်ဒုတိယအကြီးအကဲဖြစ်တဲ့ရည်တဲ့ဒုဗိုလ်ချုပ်ကြီးဘရက်ကူပါကတောက်ကြနေမှာပြောပါတယ်တောက်ချာနဲ့မနေ့ပိုင်းမှာပဲဂါဇာကမ်းခြေမှာယာယီစိတ်ကိုင်းကိုအောင်းအောင်းမြင်းတက်ဆင်ပေးနိုင်ခဲ့ကြောင်းနဲ့ဒါဟာအမေရိကန်တွေဂါဇာမြေမှာလုံးဝအခြေမချရေးမူအရအစ္စရေးကာကွယ်ဌာနအင်ဂျင်နီယာတွေရဲ့အကူအညီနဲ့လှုပ်ဆောင်ခဲ့တာဖြစ်ကြောင်းလည်းပြောပါတယ်အထောက်အကူပစ္စည်းတွေဟာပေးဝင်မဲ့နေရာကိုရောက်နေပြီဖြစ်ပေမဲ့ဖြန့်ဝေမပေးခင်လုံခြုံရေးဆိုင်ရာစစ်ဆေးမှုတွေလုပ်ရအောင်မယ်လို့လည်း VOA ကိုပြောပါတယ်အခုဆက်တယ်ပေးထားတဲ့စိတ်ခံတရားကလည်းတနည်းကိုစားတောက်ကုန်နဲ့တခြားအထောက်ကိုပေါင်ချင်း၅သိန်းတင်ပို့နိုင်မယ်လို့ခန့်မှန်းထားကြောင်းလည်းကူပါကပြောပါတယ်။တပြင်းနဲ့ထဲမှာပဲအထောက်ကူပစ္စည်းတွေကိုအမေရိကန်စစ်တပ်က၄ချောင်းကနေဂါဇာထဲကိုချပေးဖို့ရှိတယ်လို့လည်းပြောပါတယ်။